Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဇွန်လ30ရက် VOA American တန်ရဲ့တင်းနေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တင်းနေညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းသတင်းတွေကိုကိုယ်စော်ဝင်လိုက်တဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်အနေမျိုးကိုရီးယားနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးတော့မြောက်ကိုရီးယားသမ္မတကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်ဤဥရောပသမဂ္ဂ EU နဲ့ဗီယက်နမ်နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ပဋိပက္ခဖြစ်ပွားရာရခိုင်ဒေသမှာခလီငယ်တောင်းနေချီပြီးပညာသင်ကြားရေးအခက်တွေ့နေရတဲ့အပေါ်မှာ
အချို့သခင်မှာရှိတဲ့ဥယျာဉ်နဲ့သခင်ရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုဖြစ်လိုက်တဲ့အခါကျတော့ဒီမကောင်းဘူးပါလို့ဆိုကျွန်တော်တို့ဒီပညာသင်ကြားမှုအခက်ရှိရှိနေတာကိုကျွန်တော်တို့လေ့လာကြည့်ရှုရတယ်။
ရခိုင်တိုင်းဒေသမျိုးနယ်စုများစီယုံ REC ရဲ့ဥက္ကဋ္ဌဦးရှိဘော်စင်ပြောသွားတာပါ။သတင်းပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်။ဒီကျောင်းနဲ့တူ2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချိတဲ့လမ်းလျှောက်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အကြောင်းနဲ့ဇင်ဘာဘွေနိုင်ငံမှာကျန့်တွေကိုမုတ်ဆိုးရန်ကခင်အောင်ထိမ့်သိမ်းရေးဘလူဆောင်ရွက်နေပါတယ်။စားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်တဲ့မြောက်ကိုရီးယားနိုင်ငံကြားကအစ်မဲ့ဆုံးတွင်မှာရှိတဲ့မြောက်ကိုရီးယားနိုင်ငံဘက်ချမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာသမ္မတဖြစ်တာဝန်ထမ်းဆောင်နေရင်းနဲ့မြောက်ကိုရီးယားနိုင်ငံကိုတွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတလည်းဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာနိုင်ငံကြားရေးဆွဲထားတဲ့နယ်စပ်မြင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးတော့နယ်စပ်ကပမုံကျုံကြီးရွာမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလက်ဆွဲနှုတ်ဆက်ခဲ့ပါတယ်။အိနောက်တော့ခေါင်းဆောင်နှစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုပြန်ပြီးတော့လမ်းလျှောက်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသမ္မတထရမ့်ကိုအခုလိုပြန်တွေ့ရတာဝမ်းသာကြောင်းနဲ့အခုလိုမျိုးနိုင်ငံနယ်စပ်မှာပြန်တွေ့ရလိမ့်မယ်လို့မျှော်မျှော်လင့်ထားဘူးဆိုပြီးတော့ပြောပါတယ်။သမ္မတထရမ့်ကလည်းအခုလိုနယ်စပ်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံထဲကိုဝင်ရောက်ခဲ့တဲ့အတွက်ဂုဏ်ယူတယ်လို့ပြောကြားလိုက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်ကျင်တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံကိုလာရောက်ဖို့ကိုလည်းဖိတ်ခေါ်လိုက်ပါတယ်။မနေ့စနေနေ့ကတော့သူတို့နှစ်ယောက်တွေ့ဆုံမှုကို1မိနစ်လောက်ပဲကြာမှာဖြစ်တယ်လို့သမ္မတထရမ့်ကစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးကြာတိတန့်တွေ့ဆုံမှုကမိနစ်50လောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။သူနဲ့ကင်ဂျွန်အွန်းတို့အလုပ်သဘောဆွေးနွေးမှုတွေပြန်လည်စတင်နိုင်အောင်ဒီအဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးမှုအပြီးမှာသမ္မတထရမ့်ကပြောပါတယ်။ရိုက်တာသတင်းမှာတော့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။နိုင်ငံကောင်းဆောင်တို့ကြာအခုဒီချိန်တွေ့ဆုံဆွေးနွေးမှုဟာတတိယအချိန်မြောက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်းဆောင်တွေကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်ထားတာကြောင့်မြို့တော်ခတ်ထူးမှာဒီကနေ့တင်းငွေနေမှာလူမျိုးရေးတွေတိုးမြင့်ချထားပါတယ်ဆူဒန်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေနေမှုတွေမလုပ်ဖို့တောင်းဆိုမှုတွေအရှိန်မြင့်ဖြစ်ပေါ်နေချိန်မှာပဲအခုလိုတိုက်ရင်အားတွေကိုတိုးမြင့်ချထားတာဖြစ်ပါတယ်စောလာ3ရက်နေ့ကပြုလုပ်ခဲ့တဲ့ထန်တပိတ်ကိုတိုက်ရင်အသုံးဖြုတ်ခွင့်ခဲ့တာနဲ့အတိုက်အခံတွေရဲ့လှုပ်ရှားမှုကြီးထွားမလာအောင်အာဏာပိုင်တွေကထိန်းချုပ်တဲ့အနေနဲ့အင်တာနက်တွေပိတ်ပစ်လိုက်တာတွေကြောင့်အတိုက်အခံတွေရဲ့လှုပ်ရှားမှုအရှိန်လျော့ကျလာနေချိန်မှာတန်းနဲ့ချီတဲ့ပြည်သူတွေပါဝင်တဲ့ချီတက်ဆန္ဒပြပွဲကျင်းပဖို့စီစဉ်ထားကြတာပါ CO စီယုံကျုပ်ရှိမှာအပြီလ6ရက်နေ့ကစလို့ထန်တပိတ်ကျင်းပနေတဲ့သူတွေကိုတဲနဲ့ကင်တပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတည်ဆုံခဲ့ရပြီဖြစ်ပါတယ်ဆူဒန်နိုင်ငံရဲ့အာဏာသိမ်းစစ်ကောင်ဆောင်တွေနဲ့ဆန္ဒပြသူအတိုက်ခံတွေကြားအီသီယိုးပီးယားနဲ့အာဖရိကသမဂ္ဂအဖွဲ့တို့ကကြားဝင်ဆက်ဆက်ပေးနေတဲ့အချိန်မှာပဲဒီကနေ့တင်းငွေနေ့လယ်ပိုင်းမှာဆန္ဒပြပွဲကိုစတင်ကြဖို့စီစဉ်ထားပါတယ်ဆန္ဒပြပွဲပြုလုပ်မဲ့အစီအစဉ်ရှိတာကြောင့်မြို့တော်မှာလုံခြုံရေးတွေတိုးမြင့်ချထားတာကြောင့်ရင်အသွားအလာတွေလည်းလျော့နေနေတယ်လို့ဆိုပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းကဒေသတွေမှာမြန်မာစိုးရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအ мян ဆုံးပြန်ပြီးတော့ဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။ကြမ်းဖက်မှုတွေတက်ရောက်ခံစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းမှာအင်တာနက်တွေဖြတ်တောက်ထားတဲ့ပေါ်အမေရိကန်ကအထူးပဲစိုးရင်ကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသချို့မှာ internet တွေဖြတ်တောက်ထားတာကြောင့်လူဦးရေတသန်းလောက် internet အသုံးပြုမှုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းထင်ရှားချက်မှာပြောထားပါတယ်။ internet တွေပြန်လည်အသုံးပြုခွင့်ရအောင်ဖွံ့ဖြိုးလိုက်ခြင်းအပြင်ဒေသတွေမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိန်းသိမ်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရရဲ့ထင်ရှားချက်ကဖော်ပြပါတယ်။ကျန်းဖတ်မှုတွေအဆုံးသတ်နိုင်ရေးတွဲဆုံဆွေးနွေးကြဖို့အကျန်းဖတ်မှုဖြစ်နေတဲ့ဒေသတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြေအဝရရှိစေရေးမီဒီယာတွေဝင်ရောက်ခွင့်ရရေးနဲ့လူခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေနဲ့အညီအဖြစ်ပေးအရေးယူနိုင်ရေးစောင့်ရွက်ချက်တွေအပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့လည်းဒီနိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ရခိုင်ပြည်နယ်တွင်းနဲ့ချင်းပြည်နယ်တွင်းတချို့ဒေသတွေမှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဒဏ်ကိုခံရကြဆဲဖြစ်ပါတယ်ဒေသတွင်းကလူပေါင်း3000ကျော်လဲထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးတော့အခုချိန်ထိဌာနေမပြောင်းနိုင်သေးပါဘူးခင်ဗျာ
မလေးရှားနိုင်ငံတွင်တရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကိုင်တပ်ဖွဲ့ဝင်တွေကထိုင်းမလေးရှားနယ်စပ်ဘူကစ်ကာယူဟီတမ်မျိုးမှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။စနေနေ့ည7နာရီလောက်မှာဖမ်းမိလိုက်တဲ့အသက်20ကနေ30အကြားအသီးသီးရှိကြတဲ့အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ချန်စီယိုကိုဖျက်ပြီးမကြသေးခင်ကပဲဝင်လာတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။သက်ဆိုင်ရာနယ်မြေအပိုင်လူညုံရေးတပ်ဖွဲ့တွေကကင်းလဲ့စဉ်အဲ့ဒီမြန်မာနိုင်ငံသားတွေကုမ္ပဏီအစားအုပ်တစ်ခုအတွင်ကားနဲ့လူတွေအတင်းချလုပ်နေတာကိုတွေ့ပြီးတဲ့နောက်မတင်ကားလို့ဝင်ရောက်စစ်ဆေးတဲ့အချိန်မှာတရားမဝင်ဝင်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေကိုတွေ့ကြရတာလို့ဆိုပါတယ်။အလားတူပဲထိုင်းနဲ့မလေးရှားနယ်စပ်အနီးကထိုင်းနိုင်ငံစတာဝုခရိုင်အတွင်းကိုတောင်တစ်ခုထဲမှာကလေးငိုတန်ကြားတဲ့အကြောင်းအင်းနီးနာချင်းတွေကတိုင်ကြားတဲ့အတွက်ထိုင်းရဲတပ်ဖွဲ့ကတွားရောက်စစ်ဆေးတဲ့အချိန်အမျိုးသမီးနဲ့အနှုတ်စုအရွယ်ကလေးငယ်တွေအပါအဝင်နဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား20လောက်ကိုတွေ့ရှိခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်သူတို့ကိုလူမောင်ခိုကူးသူတွေကကိုတောင်ထဲမှာထည့်ပြီးအပြင်ကနေတော့ခတ်ထိမ့်သိမ့်ထားပုံရတဲ့အကြောင်းထိုင်းရတပ်ဖွဲ့ကအပြင်ကနေတောက်ဖွင့်ပြလိုက်တဲ့အချိန်အထက်မှာရှိနေတဲ့သူတွေကဝမ်းသာသွားပုံရတဲ့အကြောင်းလဲထိုင်းရတပ်ဖွဲ့ကပြောပါတယ်အဲ့ဒီကွန်တော်ထဲမှာနှုတ်စုအရွယ်တူအပါဝင်ကလေးငယ်9ယောက်အရွယ်ရောက်ပြီးသူ9ယောက်နဲ့အမျိုးသမီး6ယောက်တို့ရှိနေတယ်လို့ဆိုပါတယ
်ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5ကီလိုမီတာ19 kHz 1068 9ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်ဥရောပသမဂ္ဂ EU နဲ့ VN နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာ EU အနေနဲ့အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံကြားပထမဆုံးအချိန်ကုန်သွယ်ရေးသဘောတူညီမှုစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ဒါကိုနှစ်ဖက်စလုံးကလည်းညှိနှိုင်းချက်ထုတ်ပြန်ထားပါတယ်။အခုလိုကုန်သွယ်ရေးသဘောတူစာချုပ်ချုပ်နိုင်လိုက်တဲ့အတွက် EU နဲ့ VN နိုင်ငံကြားကုန်စည်69ရာခိုင်နှုန်းကိုကုန်သွယ်ခွင့်တွေလျှော့ချသွားမှာဖြစ်ပါတယ်။ဥရောပပါလီမန်လွှတ်တော်အမတ်တချို့ကတော့ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ဖက်သက်ပြီးစိုးရိမ်မှုတွေရှိနေတာကြောင့်ဒီသဘောတူညီချက်ကိုဥရောပပါလီမန်အနေနဲ့အတည်ပြုပေးဖို့တော့လုံးဝဖြစ်ပါတယ်။ EU နဲ့ဗီယက်နမ်နိုင်ငံကြားဒီကုန်သွယ်ရေးသဘောတူညီချက်ဟာဖွံ့ဖြိုးဆဲနိုင်ငံတစ်ခုနဲ့ချုပ်ဆိုခဲ့တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေထဲမှာရည်မှန်းချက်အကြီးအကဲသဘောတူညီချက်စာချုပ်ဖြစ်တယ်လို့ EU ဘက်ကပြောပါတယ်နော်
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2019ခုနှစ်ကိုပါအမေရိကဖလားဘောလုံးပွဲမှာပီရူးအသင်းကအကြိုဘလူးပွဲကိုတက်တော့ပါတယ်။မနေ့စနေနေ့ကတော့နာမည်ကြီးဥရုဂွေးနဲ့ပီရူးတို့ quarter final နောက်ဆုံးပွဲစဉ်ကိုကစားကြရမှာနှစ်သင်းစလုံးဂိုးမသိနိုင်တာကြောင့် penalty ကန်ကြရမှာပီရူးက5ဂိုး၄ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။အဲ့ဒီပွဲမှာဥရုဂွေးအသင်းကပီရူးအသင်းရဲ့ဂိုးပေါက်ကို12ကျင်းချင်းချောင်းနိုင်ခဲ့ပေမဲ့တဂိုးမှမရခဲ့ပါဘူး။ဥရုဂွေးအသင်းကနာမည်ကြီးတိုက်စစ်မှုဆွာရက်စ်ဂိုးသွင်းယူခဲ့ပေမဲ့လည်းလူကျွနေခဲ့သလိုကာဗာနီသွင်းတဲ့ဂိုးကိုလည်းဒဏ်ကမပေးတာကြောင့်ဥရုဂွေးအသင်းဂိုးမရခဲ့ပါဘူး။ဒါကြောင့်ပုံမှန်ပွဲချိန်အတွင်းနှစ်သင်းစလုံးဂိုးမသွင်းနိုင်ပဲပယ်နယ်တီကန်ကြတာမှာဥရုဂွေးအသင်းကစွာတဲ့ပထမဆုံးကန်တဲ့ပယ်နယ်တီမဝင်ပဲလွဲချော်ခဲ့ပြီးနောက်ဆုံးမှာပီရူးက5ဂိုး၄ဂိုးနဲ့နိုင်ပြီးတော့ final ကိုတက်သွားတာဖြစ်ပါတယ်
။ဂျပန်နိုင်ငံက5ဖန်တင်မော်ရီဟာဒီကနေ့မှာတော့စီးပွားဖြစ်ဝေလာ5ဖန်တာတွေပြန်လုပ်ဖို့အတွက်စတင်ပြင်ဆင်နေပါပြီ။ဒါဟာနှစ်ပေါင်း30ကြာကာလအတွင်းဂျပန်နိုင်ငံအနေနဲ့စီးပွားဖြစ်ဝေလာ5ဖန်တာတွေကိုပထမဆုံးအချိန်ပြန်လုပ်မှာဖြစ်ပါတယ်။ ဒီမှာနိုင်ငံကသူတို့အနေနဲ့နိုင်ငံကဝေလာငါးဖမ်းဆီးတဲ့ကော်မရှင်ကနေနှုတ်ထွက်ပြီးတော့မနေ့ပြန်ဇူလိုင်လ10ရက်နေ့ကစတင်ပြီးစီးပွားဖြစ်ဝေလာငါးဖမ်းတာတွေပြန်လည်လှုပ်ဆောင်မယ်ဆိုပြီးတော့မနေ့ကကြေညာခဲ့တာပါ။အဲ့လိုကြေညာခဲ့တာကြောင့်ကမ္ဘာတဝန်းလုံးကဂျပန်နိုင်ငံပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပြီးတော့ကမ္ဘာပေါ်မှာရှိတဲ့ဝေလာငါးတွေအတွက်လည်းစိုးရိမ်မှုတွေတိုးလာခဲ့ပါတယ်။ဝေလာငါးကိုဖမ်းဆီးစားသုံးခြင်းဟာဂျပန်နိုင်ငံရဲ့ယဉ်ကျေးမှုမှာအရေးပါတဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပြီးတော့ဒါကိုအချိန်တော်ကြာကလေးကထိန်းသိမ်းလာခဲ့တာဖြစ်ပါတယ်။သူတို့ကတော့ဝေလာငါးမျိုးစိတ်အများစုဟာမျိုးတုံးပြောက်ခွဲမှာကိုစိုးရင်စရာမရှိသေးဘူးလို့ပြောပါရယ်ကဘာတော်မှာဝေလာငါးတွေကိုစီးပွားဖြစ်ဖမ်းဆီးတာတွေကို1986ခုနှစ်ကတရားဝင်လက်မှတ်ရေးထိုးခဲ့ပြီးတော့ရပ်ဆိုင်းခဲ့ကြတာပါဒါပေမဲ့ဂျပန်နိုင်ငံကတော့သိပ္ပံသုတေသနလုပ်ငန်းတွေအတွက်ဆိုပြီးတော့ပစိဖိတ်သမုဒ္ဒရာမြောက်ပိုင်းနဲ့အန္တရာယ်ဒေသတွေမှာဝေလာငါးဖမ်းဆီးတာတွေကိုလုပ်ခဲ့ပါရယ်ဝေဖန်သူတွေကတော့ဒါဟာစီးပွားဖြစ်ဝေလာငါးဖမ်းတာတွေကိုအသွင်ပြောင်းပြီးတော့လုဆောင်နေတာသာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ
ထောင်နဲ့ချီတဲ့ဟောင်ကောင်ကျွန်းသားတွေဒီကနေ့လွတ်တော်အစအုပ်ရှိမှာထပ်မံဆန္ဒပြခဲ့ကြပါတယ်။အခုဒီချိန်ဆန္ဒပြကြတာကတော့ပြီးခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမြေယိုဘုံတွေရာဗာဂျီဇန်တွေအုံပြုခဲ့တဲ့အတွေ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့ရတပ်ဖွဲ့ကိုထပ်ခွန်ကြောင်းပြသတဲ့အနေနဲ့ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြသူအများစုဟာအဖြူနဲ့အပြာရောင်အင်ဂျီတွေကိုဝတ်ဆင်ထားခဲ့ကြပါတယ်။ဖန်စီရမိတဲ့ရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှကြီးကိုပြန်ပို့မယ်ဆိုတဲ့ဥပဒေကြမ်းအဆိုပြုခဲ့တာကြောင့်ဟောင်ကောင်ကျွန်းမှာအခုလအတွင်းမကြုံဘူးတဲ့ဆန္ဒပြဝဲကြီးတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့နယ်သာလန်နဲ့ဆွီဒင်အသင်းတို့နိုင်ရပြီးတော့ဆီမီဖိုင်နယ်ကိုထပ်သွားကြပါပြီ။နယ်သာလန်နဲ့အီတလီတို့ရဲ့ Quarter Final မှာတော့နယ်သာလန်က2ဂိုးကိုမရှိနဲ့နိုင်သွားခဲ့တာပါ။နယ်သာလန်အတွက်ဂိုးတွေကတော့ဒုတိယပိုင်း Minute 80နဲ့80တွေမှာမရဲမနဲ့ Van der Graaf တို့ကတွင်းခဲ့တာပါ။နောက်ဆုံး quarter final ပွဲစဉ်မှာတော့ Sweden ကနာမည်ကြီး Germany ကို2-0နဲ့နိုင်သွားခဲ့တာကြောင့် Sweden တင်း semi final တက်ပြီးတော့ Germany တင်းဟာပြိုင်ပွဲကနေထွက်လာရပါတယ် Germany တင်းက6ရင်တင်းခဲ့ပေမဲ့ Sweden ဘက်က Jacobsen နဲ့ Black Stanius တို့က22မိနစ်နဲ့98မိနစ်တွေမှာပြန်ပြီးတော့တွင်းယူခဲ့လို့နောက်ဆုံးမှာ 2-0 နဲ့နိုင်ပြီးတော့ Sweden တင်းဟာဂျိုဘိုလူပွဲကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုစောဝင်းလှိုင်တို့ပြောပြခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ကြိုင်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စီးတင်းမာနေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသကစစ်ဆောင်စခန်းနဲ့စီးပဋိပက္ခဒေသကအတောင်းနဲ့ချီတဲ့ကလေးငယ်တွေပညာသင်ကြားရေးမှာအခက်အခဲတွေရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဒေသအတွင်းလုံခြုံရေးအခြေအနေကြောင့်ဆရာဆရာမနေပါမှုစစ်ဆောင်စခန်းတွေမှာလည်းစာသင်ခန်းမလုံလောက်မှုတွေရှိနေပြီးပြည်နယ်အစိုးရအနေနဲ့လည်းဂရုအတိုင်းကူညီဆောင်ရွက်မှုတွေမရှိဘူးလို့ကျွတ်တော်ကိုစလေတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခတဲ့စခန်းတွေမှာ ਨੇ စီရေးပြိပခဒေတာကကျောင်းနေရွယ်ကလေးတော်များများဟာပညာသင်ကြားရေးမှာခက်တွေ့နေကြတယ်လို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ
်စစ်ဆောင်စခန်းမှာရှိတဲ့ဥယျာဉ်များစခန်းရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုကြည့်လိုက်တဲ့အခါကျတော့ဒီမကောင်းဘူးလို့ကျွန်တော်တို့ဒီပညာသင်ကြားမှုအခက်အခဲရှိနေတယ်လို့ကျွန်တော်တို့လေ့လာကြည့်ရှိရတယ်ပညာသင်ကြားမှုအပိုင်းတွေကဒီစစ်ဆောင်စခန်းလို့မဟုတ်ပါဘူးဒီဒီလိုကဖြစ်တဲ့ area ထဲမှာဖြစ်ပြလာတဲ့ကြေဝပေါင်းတော်တော်များများဟာကြောင်းမခွင့်နိုင်ကြဘူး။တချို့ရော်တွေမှာဆိုလို့ရှိရင်လည်းခဏတချို့လာပြီးတော့ဆရာဆရာမတွေကဒီတောင်ဝင်ရလာပြီးခွင့်ပေးတယ်။ပြီးတော့ပြင်သွားတယ်။တချို့ကားလမ်းဝန်းရံဒီမှာရှိတယ်လေ။နည်းနည်း9နာရီလောက်ကထွက်လာပြီးတော့ဒီညနေ2နာရီလို့ပြင်သွားတယ်။ဒီစာသင်ချင်းဆိုတော့တရမှာ2နာရီ3နာရီလောက်ပဲရှိရပါတော့။သူရဲ့ရဲ့ရော်မှာရှိတဲ့ကြောင်းသားအင်အားနဲ့ဆိုလို့ရှိရင်လည်းအဆောက်အဦကမဆက်ဘူးလေ။
တချို့စစ်ဆောင်စခန်းမှာရှိတဲ့ရွာတွေမှာစာသင်ကျောင်းရှိပေမဲ့လည်းတူလာတဲ့စစ်ဆောင်ကလေးတွေကြောင့်နေရာဆိုင်ချင်းမလုံလောက်မှုစာသင်ကျမ်းမဲ့ဆရာဆရာမတွေလည်းပဋိပက္ခဖြစ်ပွားရာဒေသဘက်ကမလာရဲတဲ့အခြေအနေမှာရှိနေတာပါတချို့စစ်ဆောင်စခန်းမှာကိုသူကိုယ်သားပညာသင်ကြားရေးကိုလှုပ်ဆောင်နေကြပေမဲ့အဆင်မပြေသေးတဲ့အခြေအနေမှာရှိနေတယ်လို့လည်း REC ရဲ့ဥက္ကဋ္ဌဦးရှေပေါ်စိန်ကဆက်ပြောပါတယ
်ပညာစခန်းမှာဆိုလို့ရှိရင်လည်းကိုသူကိုယ်သားကနေနဲ့ဒီအရက်သက်ဖြစ်တွေကဒီစာသင်ကျမ်းရေးဆောင်တွေကိုဆုပ်ပေးထားတာရှိတယ်ဒါမှမပြီးသေးဘူး
ဒီစုပေါင်းစနေနဲ့တင်ကြတာတွေရှိတယ်ဒါနဲ့အကုန်လုံးလူလူကမတင်နိုင်ကြဘူးဆရာဆရာမတွေရဲ့ဒီအဖိုးလက်ခဒီသူတို့ရဲ့ထောက်ပံ့ကြီးတွေကိုပေးရတယ်တချို့မိဖတွေမပေးနိုင်ဘူးနောက်ပြီးတော့ဆရာဆရာတန်းကြီးတွေလည်းမလုံလောက်ဘူးအဲ့ရဟာတွေလည်းမတင်နိုင်တယ်မိဖတွေလည်းတပုံကြီးရှိနေတယ်ဆစ်ချောင်းကလေးတွေရဲ့ပညာသင်ကြားရေးကတော့
ဒီစောင့်ဆိုင်ရဲ့မိမိနာနာမှာရှိတဲ့အကြောင်းတွေမှာသက်ခံနေပေါ့နော်တကယ်လို့များအဲ့ဒီအကြောင်းမှာမဆန့်ဘူးဆိုရင်ဒုက္ခတွေဆန်းမှာပဲအကြောင်းဆောင်တွေဆောက်ပြီးတော့ပြင်ကြားတော့မယ်လို့တော့ကျွန်တော်တို့ဒီခိုင်ကျင်းနေထွက်တော်မှာဒီခိုင်ကျင်းနေအစိုးရဖွဲ့ဝင်ကြီးတို့ဖြစ်တဲ့ဦးအောင်ကျော်ကဆောင်းလို့ရောမိကြတော့ပတိပေးပါပါရှင်ဒါပေမဲ့ဂုထက်ကြီးတော့အဲ့ဒီကိစ္စအကောင့်ထ ောင်းတက်မယ်ဆိုရင်လည်းမလွယ်ဘူးဘာဖြစ်ဆိုတော့သူတို့ကကြောက်လို့ထွက်ပြလာကြတာကိုဆိုတော့လောလောဆယ်ဒီနေ့ရှိနေသေးတယ်
ဒုက္ခတဲ့စကန်းကကလေးတွေအတွက်ပညာသင်ကြားရေးအတွက်လိုအပ်တဲ့အကူအညီပေးနိုင်ရေးအစီအစဉ်ကိုသိရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်ဆက်လုပ်ရေးဝန်ကြီးဦးအောင်ကျော်ဆန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆူဖို့ညှင်းဆန်းခဲ့ပါတယ်ဒါအပြင်တက်ဆိုင်ရာလူမှုရေးနဲ့စီပင်ဝန်ကြီးတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီခိုင်ပြည်နယ်ဆိုရအနေနဲ့စစ်ဘေးသိမ်းရှောင်နေရတဲ့သူတွေအတွက်ရတိတောင်မြို့နယ်မှာတောင်တရားနဲ့ရွာသိပ်ကေရွာ၊မြောက်မြို့နယ်မှာတိန်ညိုနဲ့သမရစ်ရွာ၊ဘုံလူကျွန်းမြို့နယ်မှာအဆက်မြက်လှဲနဲ့သာစီရွာ၊မင်းပြမြို့နယ်မှာနသိန်ရွာ၊ဘူရီတောင်မြို့နယ်မှာမြောင်နားနဲ့အဆက်ကျွဲချုံမော်ရွာတို့မှာစစ်ဘေးရှောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ခွန်လွန်မြို့နယ်ကစစ်ရှောင်တွေအနေနဲ့အစိုးရတတ်မှတ်ပေးတဲ့စခန်းမှာနေထိုင်ဖို့တချို့စစ်ရှောင်တွေအတွက်အခက်အခဲရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့ဥက္ကဋ္ဌဦးရှိဘောစင်ကပြောပါတယ်။ REC ရဲ့စည်ရင်ပြည့်စုံချက်အရရခိုင်ပြည်နယ်မြောက်ပိုင်းစစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်း60မှာခိုးလုံနေတဲ့ဒုက္ခသည်ဥယျာဉ်4600ကျော်ရှိနေပြီးအဲ့ဒီထဲက2000ခန့်ဟာကျောင်းနေရွယ်ကလေးတွေဖြစ်တယ်လို့ဆိုပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်သလိုစစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကိုအိမ်ပါရှင်။အခုတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအာဏာရှင်စနစ်ကလွမြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကနေတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချီတက်လမ်းလျှောက်ပွဲကနေဥဆောင်လှုပ်ရှားသူတွေကနှိုးဆော်လိုက်တာပါ။ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေချိန်မှာပဲပြည်သူတွေဘက်ကလည်းမြန်မာနိုင်ငံတွင်းစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားပြည်သူလူထုလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝိုင်းဝန်းတောင်းဆိုကြဖို့အရေးကြီးတဲ့အချိန်ရောက်နေတဲ့အတွက်အခုလိုမျိုးလူထုလှုပ်ရှားမှုကိုဆောင်ရွက်တာဖြစ်တယ်လို့ဦးဆောင်သူတွေကပြောလိုက်ပါတယ်။ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဦးဆောင်သူတဦးဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီကိုအောင်စောထွေးက VOA မြန်မာပိုင်းကိုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။လူတော်တွင်မှလည်းအခုဆိုရင်ကော်မတီဖွဲ့ထားပဲပေါ့နော်။ပူးပေါင်းကော်မတီဆိုပြီးသူတို့ဖွဲ့ပြီးတော့ဒီဟာကိုပြုပြင်ပြောင်းလဲဖို့ပြုပြင်နေကြတယ်ရှိပါတယ်ခင်ဗျ။ကျွန်တော်တို့ကတော့အများဆုံးနည်းနဲ့တော့ပြုပြင်ပြောင်းလဲပြင်တာပေါ့နော်။ဒီရုပ်ောက်ပွဲမှာတိုင်ရင်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြင်တယ်။လူတော်တွင်မှလည်းသူတို့ညီသူတို့ဟာတွေနဲ့တော့9လပိုင်း18ရက်နေ့မှာပြည်တော်စုလူတော်မှသူတို့ဆွေးနွေးမယ်လို့ကျွန်တော်တို့သတင်းရရှိကြပါတယ်ခင်ဗျ။အဲ့ဒီကသူတို့လည်းတခုခုတော့လောက်ဆောင်နေပါတယ်။မြန်မြန်လေးတော့အများဆုံးတော့ကျွန်တော်တို့ကဆောင်ရွက်စီစဉ်ပါတယ်ခင်ဗျ။ဒီနောက်ကျဖွဲ့စည်းပုံအခြေခံဥပဒေကြီးပြင်မလာရင်ကျွန်တော်တို့ဒီမိုကရေစီအစ်စ်ကိုရမှာပါ။ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းနဲ့တွေ့ထဲနေပါတယ်။နောက်ကျဖွဲ့စည်းပုံအခြေခံဥပဒေကအဲ့ဒီကနောက်ကျဖွဲ့စည်းပုံအခြေခံဥပဒေပြင်မလာရင်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုလည်းရမယ်။ငြိမ်းချမ်းရေးတွေလည်းရမယ်လို့ကျွန်တော်အနေနဲ့မျှော်လင့်နေတဲ့ဒီပွဲကိုလောက်ရံဖြစ်ပါတယ်ခင်ဗျ
။ဒီကနေ့ရန်ကုန်မြို့ရွှေပြည်သားမြို့နယ်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုနဲ့ဟောပြောပွဲတွေကိုခွင့်ပြုမိန့်နဲ့ဆောင်ရွက်ခဲ့တာဖြစ်ပြီး2008ဖွဲ့စည်းပုံအလိုမရှိလူထုအားနဲ့ပြင်ဆင်ကြအခြေခံဥပဒေအကျပ်အတည်းလက်တွဲတိုက်ကြ Change Constitution စတဲ့တောင်းဆိုချက်တွေကိုင်ဆောင်ပြီးတော့လူထုဘက်ကအဓိကတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့လဲပူးပေါင်းပါဝင်ခဲ့သူကိုအောင်စောထွေးကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဒီနရောင်းကြီးပေါ်ကြီးပုံပြင်စီအရေးကြီးကိုဟိုဝတ်ပြီးတော့ကျွန်တော်တို့နရောင်းကြီးပေါ်ကြီးပုံပြင်စီအရေးအတွက်ဟိုလောကရနာခံမှတိကိုကျွန်တော်တို့ကဟိုလမ်းလျှောက်ဒီကြည့်ကြော်ဘာလဲလမ်းလျှောက်ဆန္ဒပြရတယ်ကြည့်ကြော်ရဲ့ဟိုအဲကျွန်တော်တို့ကတော့နရောင်းကြီးပေါ်ကြီးပုံဖြစ်တဲ့ရေတို့ရေးဆိုတဲ့စံပုဒ်ကံကောင်းပါတယ်ခင်ဗျနောက်ပြီးတော့နရောင်းကြီးပေါ်ကြီးပုံ
ဟုတ်ကြပါစေတယ်ဟိုဟန်တာဝီဦးဝင်းတင်တောင်ပုတ်တွေကန်ဆောင်ပါတယ်ခင်ဗျဟုတ်ကဲ့ခွန်မြင့်ရေရေလောက်တဲ့ပေါ်တာဒီနေ့ပေါ်မှာတော့ကျွန်တော်တို့ကိုတာစီချင်းနောက်ချက်ချင်းတော့မရှိပါဘူးခင်ဗျဒါပေမဲ့ကျွန်တော်တို့ခွန်မြင့်ပြင်တဲ့အချိန်မှာတော့ကျွန်တော်တို့ကိုဟိုထွေအုပ်ရေဟိုစကမ်းမှုရင်းနှီးမှုရေကျွန်တော်တို့ခေါ်ယူညီနိုင်ရတယ်ခင်ဗျကျွန်တော်တို့ကြွကြတယ်နဲ့မှ
ကျွန်တော်တို့ကတုံးပြီးလိုက်တာပဲခဏတထောင်ချေဖွဲ့သီးဖို့အခြေခံဥပဒေပြုပြင်ပြောင်းလဲရေလှောင်ရှားမှုကိုလူလူအားနဲ့ပြောင်းလဲပြင်နိုင်မှုလူလူကပူးပေါင်းပါဝင်မှုလို့သလို
ပြည်သူကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲကတိပေးခဲ့တဲ့အရတအစိုးရဘက်ကလည်းဒီဇိုင်းမမတ်ဆောင်ရွက်သွားဖို့အရေးကြီးတယ်လို့တထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူလူလှုံ့ရှားမှုကော်မတီဝင်ကပြောပါတယ်ကျွန်တော်တို့လူလူအားနဲ့ဒီမနှောင့်ယှက်ပွဲကြီးပုံအခြေခံဥပဒေပြင်လို့ရမှာပါသို့တော်ထဲမှာဘယ်လိုပဲလုံနေကြပြီလုံနေပါစေအမှန်တိုင်းပြောရရင်တကယ်တမ်းသို့တော်ထဲမှာ
တဲ့စရာမျိုးနဲ့ပြည်သူတွေကဒီမတော်ကြီးပေါ်ကြီးအခြေခံဥပဒေပြင်ဆင်ဖို့အတွက်အစဉ်တိုင်းလုပ်သွားဖို့လိုအပ်တယ်ဆိုတဲ့ကြောင်းကိုပြောချင်ပါတယ်ခင
်ဗျ။လက်ရှိလွတ်တော်ထဲမှာတော့နိုင်ငံရေးပါတီတက်မတော်သားနဲ့တတိပုဂ္ဂလစတဲ့ကိုယ်စားလှယ်တွေစုဖွဲ့ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အဆိုပြုချက်တွေနဲ့2008ဖွဲ့စည်းပုံပါအခန်းနေအားလုံးဆွေးနွေးပြီးစီးပြီးတော့တက်မတ်ရဲ့အတွင်းမှာအစီရင်ခံစာတင်ပြဖို့ရှိနေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာတော့ပြည်ထောင်စုလွှတ်တော်ကအကြေအလေဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ပြုလာမှာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့တဲ့င်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့တင်းနှင်းနှင်းညနေပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ဇင်မာဘွေနိုင်ငံမှာကြံ့တွေကိုအဆွေဖြတ်ထားလိုက်တဲ့အတွက်တောလိုက်မုတ်ဆိုးတွေရန်ကလုကင်းပြီးကြံ့ကောင်ရည်အည်အတွက်တွေလည်းတဖြည်းဖြည်းတိုးလာတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဇင်မာဘွေနိုင်ငံမှာတို့ဖို့အမျိုးသားစစ်တော်ကျိုးဝိုင်းတွေကကြံ့ထိန်သိမ်းရေးအခြေအနေနဲ့ပတ်သက်ပြီး Columbus Map ဘန်ကာပြပို့ထားတဲ့သတင်းလှော်ကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
မျိုးတုံးလူနီဖြစ်နေတဲ့ကြံမျိုးစိတ်ဟာ Harari မျိုးအနောက်တောင်ဘက်ကီလိုမီတာ900အကွာလောက်ကမတ်တိုဘိုအမျိုးသားအစ်တော်ဂျိုဝိုင်းထံမှကျက်စားလေးရှိပါတယ်။တောကောင်း Marvelous Neva ရာဝန်ပါရဲ့အကူအညီနဲ့3နာရီနီးပါးကြာအောင်ရှာဖွေခဲ့ပြီးတဲ့အချိန်မှာတော့ကြံအုပ်တအုပ်ကိုတွေ့ရပါတယ်။တချို့ကြံတွေကလူနဲ့ဝေးရထွက်ပြေးသွားပေမဲ့လည်းတချို့ကတော့မပြေးကြပါဘူး။ကြံတွေကိုမုတ်ဆိုးတွေကအခုလိုတနေရာတဲ့တစုတဝေးတဲ့ရှာမတွေ့နိုင်အောင်တော်ကောင်းတွေကကြံတွေကိုနေရအနံ့ရအောင်ခြောက်လှန်ပြီးတော့တွာခိုင်းရတယ်လို့လဲတော်ကောင်းတို့ကပြောပါတယ်။ဒါကြောင့်ကြံတွေကိုအခုလိုအကြာကြီးလက်ရှာရတာဖြစ်နိုင်ပါတယ်။ကြံတွေကိုရှာတွေ့ဖို့တီလိုခက်ခဲနေတာကြောင့်ရောမုတ်ဆိုးတွေလက်ကလွတ်အောင်ဂျိုးတွေကိုဖြတ်ထားတဲ့အတွက်ကြောင့်မှမတ်ပိုရိုမှာကြံကောင်းရည်တွေတိုးလာနေပါတယ်။ကြံတွေကိုမုတ်ဆိုးရံကကာကွယ်ရေးအစိုးရနဲ့ပူးပေါင်းလုပ်ကိုင်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Danbury Wildlife Trust Toyin Direction Sunshine ne tuditana apwe director Verity Bowman ga aku lo pyaw bare.
The dehorning of course removes the incentive to poachers and increases.
Sanju atwa tatat chaung mai tan ni tat phyat khan ni ya ba. Thulo ko khu lo jo phyat thar de twet mu so le tei pi lo sain win sa ra ba u. Chan ga mai tei ma mya de twet di ni ga asin pi ye lo jama tin ma de. Now be Matopo, a Muda Uyenega, Changa, Alangule, a Kulu, Jupe, Hare, Pilla, Pianlega, take to Javari.
African Union, Ekula Tamgaro, Pupam Biro, Doyan Teresa, Saya, Sibailung, and Nila Kango, Machakinga, Chimba Gavare, Eri Nila Kama, Simba Winangaya, the Baba Pawunche, Kabale, Kidwa Longane, Doyan Teresa, Sanshawi, Wuni Tana Wuni, Bricha, Mafu Miraga, Tunangama, Dolai Mosuri, and Tasi Lungani, Aminjan Kulu, Pioso Gavare.
I am happy to report over the few years the number of poachers in Zimbabwe.
Zimbabwe nengeng a kasa ayamma tolai mokso ye dwet de tsein do ja ba bi sura wan myaw swa le tin pya jam ma de. Tamaru ye toyan kaisan ne bo andia ma ja nai aw lo thain thain saup saup de a season gaung ni shi ba de.
Chan jo re phyat tha de a season ne ma ka mokso re ko saung chi thaw lan ne niya ma tor de ma scan cha me tor gaung ni lo at de pc kriya re phit de camera re gps lan nyon kriya re ko le a so ya ga a pye song pya tha ba de.
The protection of rhinos is a very complicated
ဒီပရိုတက်ရှင်ဒရိုင်းနိုးစ်စ်အဗီရီကွန်ပလီကေးတက်ဂျန်နီကိုစောင့်ရှောက်ရတာတိတ်ကိုရှုပ်ထွေးတဲ့ကိစ္စပါနီးဗျူဟာဖောင်းဆောင်တဲ့လောက်ကိုင်းနေရတာပါစင်မာဘွေအမျိုးသားတဲ့တော်ဂျိုဝိုင်းနဲ့မှာရှိတဲ့ကြန့်အရေးအတွက်အမှန်ကိုတော့မုတ်ဆိုးတွေမသိနိုင်အောင်အစိုးရတာဝန်ရှိသူတွေကလျှို့ဝှက်ထားပါတယ်နောင်မျိုးဆက်တွေအနေနဲ့ကြန့်တွေကိုတရိတ်ဆိုင်ုံတွေမဟုတ်တော့ဘဲ ဆလုံးမောင်းတွေကတော့ INTELSAT17နဲ့MIRSAT3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးမောင်းတွေကတော့INTELSAT17နဲ့ MIRSAT3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း89.9ကနေ89.9ကွဲအထိထုတ်လွှင့်ပေးနေတဲ့ VUE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဒါရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VUE ရဲ့ Internet ဆာမျက်နှာဖြစ်တဲ့
အခုကြန်နေတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါရှင်။အမေရိကန်သမ္မတဒေါနယ်ထရမ့်ဟာတောင်းတဲ့မြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံးအတွင်းမြောက်ကိုရီးယားနိုင်ငံဘက်ခြမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်နေမြောက ဆိုပါရခင်ဗျာ ဆူဒန်နိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်းဆောင်တွေကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်ထားတာကြောင့်မြို့တော်ခတ်ထူးမှာတော့ဒီကနေ့တနင်္ဂနွေနေ့မှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ဆူဒန်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေနေမှုတွေမလုပ်ဖို့တောင်းဆိုမှုတွေအရှိန်မြှင့်ဖြစ်ပေါ်နေချိန်မှာပဲအခုလိုတပ်အင်အားတွေကိုတိုးမြင့်ချထားလိုက်တာဖြစ် ဲ့ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးတော့ဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။ကြံဖတ်မှုတွေတက်ရောက်ခံစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းမှာအင်တာနက်တွေဖြတ်တောက်ထားတဲ့ပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကအကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်တွေဖြတ်တောက်ထားတဲ့ကြောင့်လူဦးရေတစ်သန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။မလေးရှားနိုင်ငံတွင်တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကိုင်တပ်ဖွဲ့တွေကထိုင်းနဲ့မလေးရှားနယ်စပ်ဘူကက်ခါယိုဟီတန်မြို့မှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။ EU ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုံသွေးရေးသဘောတူညီမှုစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ထိုးလိုက်ကြပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုရရန်နိုင်ငံကပြောပြပေးခဲ့တာပါဒီနေ့နေ့အစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ချရက်ဖြစ်ပါတယ် VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 1925ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုကိုအပိနာဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသစေအောင်ပါ။
This program has come to you from the Voice of America, Washington. Thank you.